Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ25ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တဲရောက်တဲ့နေ့ကိုမက်စုမုံနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာအပြစ်ခတ်ရစေးအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂထွေထွေထွန်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လိုင်ကတော့ထွေထွေရွေးကောက်ပွဲကိုအပိုင်းလိုက်ခွဲပြီးကျင်းပမယ်လို့ပြောပါတယ်။မြန်မာအတွက်လူသားချင်းစာနာမှုအကူအညီတွေကိုထိုင်းနိုင်ငံကဒီကနေ့ပဲစတင်ပေးလိုက်ပါတယ်ဆိုတဲ့ထိတ်တဲရောက်တဲ့နေ့ကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ဒီနှစ်ထဲမှာနိုင်ငံတော်ဝက်မှာမဲစည်းရင်းနေမှန်ကအောင်လို့စီစစ်ဆောင်ရွက်ပြီးတဲ့အချိန်မှာတော့ရွေးကောက်ပွဲကိုဒေသအလိုက်ကျင်းပသွားမယ်လို့ဒီဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကရုရှားသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုပါတယ
်အရေးပေါ်ကာလဆရာပြဋ္ဌာန်းချက်တွေပြီးသွားပြီဆိုတော့ရွေးကောက်ပွဲကျွန်တော်ပြန်လို့မှာဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲထုတ်နိုင်ဖို့ဆိုရင်မဲစည်းရင်းနေမှန်ရင်မှုကြောင့်ဖြစ်လာတဲ့အတွက်ကြောင့်မဲစည်းမှန်ကန်ရေးဦးတယ်ကျွန်တော်တို့ကဒီကထားတော့ပါ
ဒီလိုမျိုးရွေးကောက်ပွဲကျင်းပဖို့ဆိုတာဖြစ်နိုင်မှာမလားဆိုတဲ့အမြင်သုံးသပ်ချက်တွေနဲ့အတူဒီကနေ့မှာတော့ထိုင်းမှာလူသားချင်းစာနာမှုအကူအညီတွေစပြီးပေးနေတဲ့အကြောင်းကရင်မွန်နယ်ဆက်ရဲစခန်းသိန်းနဲ့တိုက်ပွဲကြမှာတော့ဒေသခံတောင်းနဲ့ချီပြီးပိတ်မိနေတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်အခက်ရစေးရေးအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပဲပြောလိုက်ပါတယ်။ကုလသမဂ္ဂကပေးမဲ့အကူအညီတွေပုံမှန်ဝင်ရောက်ခွင့်ရရေးဆက်လက်တွန်းအားပေးသွားမှာဖြစ်တယ်လို့အစ္စရေးအနေနဲ့လည်းအကူအညီပေးရေးလုပ်ငန်းတွေကိုကန့်သက်တားဆီးတာတွေမလုပ်ဖို့ကိုလည်းအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဂျော်ဒန်နိုင်ငံကိုတောက်ရောက်ခဲ့တဲ့ခီးစဉ်အတွင်းမှာပြောခဲ့ပါတယ်။နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့တွေကလည်းအစ္စရေးဘက်ကအကူအညီပေးပစ္စည်းတွေကိုဟန့်တားတာတွေတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာတွေကြောင့်အကူအညီပေးကိစ္စတွေဟာလန်လန့်မမီဖြစ်နေရတယ်လို့ပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့အကူအညီတွေထိတိယောက်ယောက်ပေးနိုင်မှုအတွက်တိုက်ခိုက်မှုတွေကိုခိတ္တရန်နာဖို့လိုတယ်လို့လည်းပြောထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းဂါဇာမှာထိမ့်သိမ်းထားတဲ့တရားခံအားလုံးကိုချင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအတွင်းအပြစ်အခက်ရစေးရေးဆိုင်ရာမဲခွဲဆုံးဖြတ်ချက်ကိုဒီကနေ့မှပြုလုပ်မှလည်းဖြစ်ပါတယ်။ဟာမတ်စ်တွေကြီးမှုတဲ့ဂါဇာကမ်းမြောင်မှာရှိတဲ့ကျန်းမာရေးဝန်ကြီးဌာနကတော့လူပေါင်း 32,000 ကျော်တိတ်ဆုံးနေတယ်လို့ပြောပါတယ်။စုစုပေါင်းတိတ်ဆုံးသူရဲ့၃ပုံ၂ပုံကလည်းအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့တောက်ကြာနေ့ကရုရှားနိုင်ငံရဲ့မော်စကိုမြို့စင်ချေဖုံးဒေသကစက်ရုံတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တန်တရားရှိတဲ့အမျိုးသားလေးဦးကိုထိန်းသိမ်းထားပြီးတော့ရုံးတင်စစ်ဆေးနိုင်မှုအတွက်မော်စကိုမြို့ဘတ်မန်နီခရိုင်တရားရုံးကတနင်္ဂနွေနေ့ကအမိန့်ထုတ်လိုက်ပါတယ်။တိုက်ခိုက်ခဲ့တဲ့တနက်သမား၄ဦးရဲ့အမည်ကိုတော့တရားရုံးရဲ့တရားဝင် Telegram Channel မှာဖော်ပြထားပါတယ်။ဆိုဗီယက်သမ္မတနိုင်ငံဟောင်းတာဂျီကစ္စတန်နိုင်ငံသားတွေဖြစ်တယ်လို့မီဒီယာမှာဖော်ပြနေတဲ့တန်တရားရှိတဲ့တရားခံ၄ယောက်စလုံးကိုတော့မေလ22ရက်နေ့မှာရုံးတင်စစ်ဆေးဖို့ကဏ္ဍဦးထိန်းသိမ်းထားတယ်လို့တရားရုံးကပြောပါရယ်။သူတို့ကိုတိုက်ခိုက်မှုနဲ့ဆွဲနေပြီးတော့ဆွဲချက်တင်ထားပြီးတော့ပြစ်မှုထင်ရှားတယ်ဆိုရင်တော့ထောင်နှံတသက်ကြာခံနိုင်ရဖို့ရှိပါရယ်။လူပေါင်း 6,200 ဆက်နဲ့ကစက်ရုံတိုက်ခိုက်မှုကြောင့်ကလေးငယ်၃ဦးအပါအဝင်လူပေါင်း130ကျော်တေဆုံးခဲ့ရသလို180ကျော်အပြင်းထန်ဒဏ်ရာရပြီးတော့ကစက်ရုံမိလောင်ပျက်စီးခဲ့ရပါတယ်ဒီဖြစ်ရဖြစ်ပွားခဲ့ပြီးတော့၂ရက်အကြာမနေ့တနင်္ဂနွေနေ့ကတော့တနိုင်ငံလုံးဝန်ထဲချင်းအထိမ်းအမှတ်တက်မှတ်ခဲ့ပါတယ်တောက်ကြနေတိုက်ခိုက်မှုဟာရုရှားမှာ2004ခုနှစ်စာတင်ကြောင်းတိုက်ခိုက်မှုကြောင့်လူ1000ကျော်တေဆုံးခဲ့တဲ့ဖြစ်ရနောက်ပိုင်းလူအသေးအပြောက်အများဆုံးဖြစ်ပြီးတော့ဒီတိုက်ခိုက်မှုကိုအိုက်ဆက်စစ်သွေးကြွတွေကသူတို့လက်ချက်ဆိုပြီးတော့ပြောဆိုထားပါတယ်ရှင်
လင်းဖြော်ပြေးရုပ်ရှင်တွေရိုက်ကူးတဲ့မင်းသမီးတူကို2016ခုနှစ်ကနှုတ်ပိတ်ခံွေပေးခဲ့တယ်ဆိုပြီးတော့သမ္မတဟောင်းဒေါ်နယ်ထရန့်ပေါ်မှာနယူးယောက်တရားရုံးမှာဆွဲဆိုထားတဲ့အမှုအတွက် ကြားနာစစ်ဆေးမှုတွေကိုဒီသတင်းပတ်အတွင်းမှာစတင်ဖို့ရှိနေပါတယ်။သမရဟောက်ထရန်ကိုဘယ်အချိန်မှာရုံးတင်စစ်ဆေးမလဲဆိုတာကိုတရားသူကြီးတူကဒီကနေ့တင်းလာနေမှာစဉ်းစားဆုံးဖြတ်မှာပါ။စီးပွားရေးလုပ်ငန်းတွေမှာလိန်ညာလှည့်ပြားကြတာတွေမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့တော့သမရဟောက်ဒေါ်နယ်ထရန့်ကငြင်းဆိုထားပါတယ်။ဒါပေမဲ့လည်း2016ရွေးကောက်ပွဲမတိုင်ခင်လေးမှာသူ့ရဲ့မဲဆွယ်မှုတွေပေါ်မထိခိုက်အောင်ကာကွယ်တဲ့အနေနဲ့လိန်ဖြော်ပြေးရေးဇကားရိုက်တဲ့အမျိုးသမီးနဲ့ညီဆွန်းခဲ့တဲ့အကြောင်းတွေကိုဖုံးကွယ်ဖို့ငွေပေးကြိုးစားခဲ့တယ်ဆိုပြီးအစိုးရရှိနေတွေဘက်ကပြောပါတယ်ဒီမှုနဲ့ပတ်သက်လို့ဂျူရီအဖွဲ့ကဒီကနေ့မှစတင်ကြားနာဖို့စီစဉ်ထားပေမဲ့လည်းအရင်ကစုံစမ်းစစ်ဆေးမှုကနေထောင်နဲ့ချီတဲ့မှတ်တမ်းစာရွက်တွေမကြာခင်ထပ်ပို့ခဲ့တာကြောင့်နှောင့်နှေးကြန့်ကြာခဲ့ရပါတယ်ရှင
်ရုရှားနိုင်ငံမှာဒဏ်အားပေးဆက်ယုံတစ်ခုမိလောင်မှုကြောင့်လျက်စစ်မီပြတ်တောက်နေချိန်မှာပဲအနောက်တောင်ပိုင်း Rostov area ကိုထိခိုက်လာတဲ့ယူကရိန်းရဲ့ drone တိုက်ခိုက်မှုတွေကိုတားဆီးနိုင်ခဲ့ပါတယ်လို့ရုရှားကဒီကနေ့ပဲပြောပါတယ်။ရုရှားရဲ့လေကြောင်းရဲကာကွယ်ရေးတပ်ဖွဲ့တွေကယူကရိန်းရဲ့ drone 17စီးလုံးကိုပြစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီဒေသမှာရှိတဲ့အုပ်ချုပ်ရေးမှုကတော့ဒီတအားပေးဆက်ယုံမိလောင်ခဲ့ပြီးတဲ့နောက်မှာတော့လျှက်စစ်တပ်အားဖြန့်ပြူးမှုကိုယာယီရပ်ဆိုင်းထားရတယ်လို့ Telegram မှာဖော်ပြပါတယ်။ယူကရိန်းဘက်ကပြစ်မှတ်ထားပြီးတော့တိုက်ခိုက်လာတဲ့ရုရှားရဲ့ drone 6စင်းတဲ့က8စင်းကိုလေကြောင်းရဲကာကွယ်ရေးတပ်ကနေပြီးတော့ပြစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းစစ်တပ်ဘက်ကပြောပါတယ်အခုမှတော့အိုရာဆာမြို့ရဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကဒီတိုက်ခိုက်မှုတွေကြောင့်စွမ်းရည်ဆိုင်ရာအခြေခံအဆောက်အဦတွေပျက်စီးသွားကြောင်းနဲ့လျှက်စစ်တအားဖြန့်ပြူးမှုတွေရပ်တန့်သွားကြောင်းကိုလည်းပြောပါတယ်ယူကရိန်းရဲ့ထိပ်တန်းစွမ်းရည်ထုတ်လုပ်တဲ့ဒီဆက်ယုံကလည်းရုရှားရဲ့တိုက်ခိုက်မှုကြောင့်ဗိုလ်အားမြင့်ဓာတ်အားပေးဆက်ယုံပျက်စီးခဲ့တယ်ဆိုပြီး Telegram မှာရေးသားထားပါတယ်ရှင်
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာညဗီယိုရဲ့ထိပ်တန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပမယ်ဆိုရင်လုံလုံရနိုင်တဲ့နေရာတွေမှာပဲအပိုင်းလိုက်ခွဲပြီးကျင်းပသွားမယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်။ရုရှားသတင်းဌာနနဲ့အင်တာဗျူးကိုနိုင်ငံပိုင်မီဒီယာဖြစ်တဲ့ MRTV ကပြန်လည်ထုတ်လွှင့်တဲ့အထက်မှာတော့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအာဏာပြန်လွှဲပြီး6လအတွင်းရွေးကောက်ပွဲကျင်းပမယ်လို့ပြောခဲ့ပြီးမယ်လဲအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေကိုဘယ်ချိန်ရုပ်သိမ်းမယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုသွားတာကိုမတွေ့ရပါဘူး။ဒါပေမဲ့လည်းတိုင်းဒေသဒေသတွေမှာလက်နက်ကင်ပြည်ပခါတွေပြင်းထန်ပြီးတော့စစ်တပ်ဘက်ကတပ်စခန်းတွေလက်လွတ်ဆုံးရှုံးနေရချိန်မှာရွေးကောက်ပွဲကျင်းပနိုင်မယ့်နိုင်ငံရေးအခင်းအကျင်းပေါ်လာနိုင်ခြင်းနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းကိုနိုင်ငံရေးတုံ့သက်သူတွေကတော့တန်တရားနဲ့စောင့်ကြည့်နေကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့လူအခွင့်ရေးအဖွဲ့အစည်းတွေကတော့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲကိုအတိအမှန်မပြုကြဘူးတိုက်တွန်းနေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုတော့နောက်ပိုင်းမှာဆက်လက်ထုတ်လွှင့်ပေးသွားပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်မတည်ငြိမ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုဒီကနေ့ပဲစပေးပါဗျ။ဒီရှေ့ပြေးအကူအညီတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောက်မြို့နဲ့မြောက်ရီမြို့တွေကနေတဆင်ဖအန်နဲ့ကော့ဂရိတ်မြို့ကနေရာ၃ခုကိုပေးပို့ခဲ့တာပါ။ထိုင်းနိုင်ငံဒုတိယနိုင်ငံသားရေးဝန်ကြီးစီဟာဆက်ပကယံခေါင်ကတော့ဒါဟာထိုင်းနိုင်ငံရဲ့ကောင်းမွန်တဲ့ရည်ရွယ်ချက်ကိုပြသလိုက်တာဖြစ်ကြောင်းမြမနိုင်ငံရေးငြိမ်းချမ်းတည်ငြိမ်မှုကိုမြင်တွေ့ရဖို့ကိုလည်းမျှော်လင့်တဲ့အကြောင်းရိုက်တာသတင်းဌာနကပြောပါရယ်ပထမအတုပ်အနေနဲ့စံရိတ်ခါ6နဲ့တခြားလိုအပ်တဲ့ပစ္စည်းတွေတည်ဆောင်လာတဲ့အိတ်ပေါင်း4000ကိုထိုင်းကျက်ချင်းဤအဖွဲ့ကနေမဲဆောက်မြောက်ရီနယ်စပ်ကုံသွယ်ရေးဂိတ်ကနေမြမကျက်ချင်းဤအဖွဲ့ကိုပေးအပ်ခဲ့တာလို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါရယ်အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုန်ပိုင်းတုန်းကလာအိုနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာအတည်ပြုခဲ့တာပါဒီအစီအစဉ်ထဲမှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးတော့နှစ်ဖက်တွဲဆုံဆွေးနွေးညှိနှိုင်းမဲ့အစီအစဉ်တွေလည်းပါဝင်နိုင်မှုထိုင်းဘက်ကမျှော်လင့်ပါတယ်အခုလိုမျိုးထိုင်းနိုင်ငံကကမကထလုပ်ပြီးတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာဇင်းကြံတည်ဆောက်နိုင်ရေးအာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဆိုနေပါတယ်ရှင်
ပြီးခဲ့တဲ့အပတ်ကအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အနီးမှာရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တစ်သားလီမှောက်သွားတာမှာအနည်းဆုံးလူ9ဦးရဲ့ရုပ်လောင်းတွေဆဲယူရရှိခဲ့တယ်လို့ကုလသမဂ္ဂအရာရှိတွေကဒီကနေ့ပဲပြောပါတယ်။ဒေသဆိုင်ရာအာဏာပိုင်တွေကရုပ်လောင်း4လောင်းကိုမနေ့ကဆဲယူရရှိကြောင်းအတည်ပြုပြီးတဲ့နောက်မှာပဲအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ရဲ့ပြောဆိုခွင့်ရှိသူကနောက်ထပ်ရုပ်လောင်းတစ်ခုထပ်တွေ့တယ်လို့ AFP သတင်းဌာနကိုပြောကြားခဲ့တာပါ။ရိုဟင်ဂျာတွေလိုက်ပါလာတဲ့ဒီတစ်သားလီကပြီးခဲ့တဲ့သတင်းပတ်အတွင်းမှာမှောက်သွားချိန်မှာတော့အင်ဒိုနီးရှားငါးဖမ်းသမားတွေကကယ်တင်ခဲ့ပေမဲ့85ဦးထိကယ်တင်ခဲ့ပြီးတဲ့နောက်ပိုင်းရှာဖွေမှုတွေကိုရပ်ဆိုင်းလိုက်တာပါရိုဟင်ဂျာမွတ်စလင်အများစုပါတဲ့နေရာမြန်မာနိုင်ငံကနေထွက်ခွာလာတာလို့ယူဆထားပြီးတော့နှစ်စဉ်ဒီလိုဒုက္ခသည်တွေထောင်နေချီဟာအင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေကိုလာဖို့အတွက်ငွေကြေးအမြောက်များပေးပြီးတော့ပင်လယ်ရေကြောင်းခီးရှည်ကိုအသက်ဆုံးထွက်ခွာလာကြတာလည်းဖြစ်ပါတယ်ရှင
်အိန္ဒိယဘက်ကိုထွက်ပြေးခိုလုံလာကြတဲ့မြန်မာဒုက္ခသည်တွေကိုနေရက်ကိုအတင်းအကျပ်ပြန်မပို့ဖို့အိန္ဒိယအခြေစိုက်မြန်မာလူခွေအဖွဲ့တစ်ဖွဲ့ကတောင်းဆိုလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်မှာမတ်လအစောပိုင်းတုန်းကမြန်မာဒုက္ခသည်89ယောက်ကိုအိန္ဒိယအစိုးရကပြန်ပို့တဲ့အချိန်မှာတော့မြန်မာဘက်ကနေပြီးတော့လက်ခံမဲ့အာဏာပိုင်တွေမရှိတဲ့အတွက်ပြတ်ပြဲခဲ့ရပါတယ်။အိန္ဒိယမြန်မာနယ်စပ်အခြေစိုက်မြန်မာဒုက္ခသည်များကော်မတီကဘော်ချိုင်ဝိုင်းရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာတော့စစ်ကောင်စီကိုလွှဲပြောင်းပေးမဲ့အခြေအနေကိုသူတို့စိုးရိမ်နေဆိုတာကိုဖော်ပြထားပါတယ်။အထူးသဖြင့်စစ်ကောင်စီဟာဖေဖော်ဝါရီလ10ရက်နေ့မှာအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေကြောင့်ပြန်ပို့ခံရမယ့်မြန်မာဒုက္ခသည်တွေကိုစစ်မြေပြင်မှာလူသားတိုင်းဖြစ်တဲ့အုံပြုခံရမှာကိုစိုးရင်ကြောင့်ကိုလည်းရေးသားထားပါဗျ။မဏိပူရပြည်နယ်အင်ဖာမြို့ကနိုင်ငံခြားသားထိန်းသိမ်းစင်တာထဲမှာဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသား150ကျော်တဲက89ယောက်ကိုအပြီးပြန်ပြီးလွှဲပြောင်းပေးဖို့ပြည်နယ်အစိုးရကပြင်ဆင်ထားပေမဲ့လည်းရန်နာထားရပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကိုအပိုင်းလိုက်ကျင်းပမယ်ဆိုပြီးရုရှားသတင်းဌာနကိုပြောဆိုလိုက်တဲ့အကြောင်းကိုတင်ပြပေးကြပါမယ်ဒီနှစ်အတွင်းမှာတော့နိုင်ငံတော်ဝန်မှမဲစင်းနေမှန်ကန်အောင်လို့စီစစ်ဆောင်ရွက်ပြီးတဲ့အချိန်မှာအထွေထွေရွေးကောက်ပွဲကိုလုပ်လို့ရနိုင်တဲ့နေရာတွေမှာဒေသအလိုက်ကျင်းပသွားမယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဘုံချုပ်မှုကြီးမေအောင်လိုင်ကပြောလိုက်ပါတယ်။ရုရှားသတင်းဌာန ITARTASS နဲ့တွေ့ဆုံမေးမြန်းခန်းအတွင်းမှာအခုလိုမျိုးပြောလိုက်တာဖြစ်ပါတယ်မဲစင်းမှန်ကန်ရေးအတွက်ဦးစားပေးလှုပ်ဆောင်နေပြီးတော့ဒီနှစ်အတွင်းမှာပြီးနိုင်မယ်လို့သူမျှော်လင့်ကြောင်းလည်းဆိုပါတယ်ဒါပေမဲ့လည်းဒီလိုမျိုးစစ်ကောင်စီဥက္ကဋ္ဌရဲ့ပြောဆိုမှုကလက်တွေ့အနေအထားမှာတကယ်အကောင့်ထဲပေါ်လာနိုင်မှာမလားလက်ရှိမှတ်ပုံတင်ထားတဲ့ပါတီကတာဝန်ရှိသူတဦးရဲ့သဘောထားဘယ်လိုရှိပါသလဲဆိုတာကိုရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ရင်ချင်းနိုင်ပြောပြပေးပါမယ်ရှင်
ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာရုရှားသတင်းဌာနကိုမတ်လ18ရက်နေ့ကရန်ကုန်မြို့မှာလက်ခံတွေ့ဆုံခဲ့ချိန်ရွေးကောက်ပွဲကိုဒေသအလိုက်ကျင်းပသွားဖို့အစီအစဉ်နဲ့ပတ်သက်လို့ပြောဆိုလိုက်တာပါရွေးကောက်ပွဲကိုအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေရုတ်သိမ်းပြီးတဲ့ကာလမှာလုပ်ဖို့ရထားတယ်လို့လည်းပြောပါတယ်ရွေးကောက်ပွဲကျင်းပမယ့်အချိန်နဲ့အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်ပြန်ပြီးရုတ်သိမ်းမယ့်အချိန်အဲ့ဒီအချိန်နှစ်ခုကဘယ်တော့ဖြစ်လာမလဲဆိုတာကိုတော့တိတိကျကျထုတ်ဖော်မပြောခဲ့ပါဘူးဒီနှစ်အတွင်းမဲစင်းမှန်ကန်ရအောင်စီစစ်ပြီးမယ်ဆိုရင်6လအတွင်းအထွေထွေရွေးကောက်ပွဲကိုကျင်းပလို့ရနိုင်တဲ့နေရာတွေမှာကျင်းပသွားမယ်လို့သူ့ရဲ့မျှော်မှန်းချက်ကိုအခုလိုပြောပါတယ
်အရေးပေါ်ကာလဆရာပြဋ္ဌာန်းချက်တွေပြီးသွားပြီဆိုတဲ့ရွေးကောက်ပွဲကျွန်တော်ပြန်လို့မှာဖြစ်ပါတယ်အဲ့တော့ဒီရွေးကောက်ပွဲထုတ်နိုင်ဖို့ဆိုရင်မဲစင်းနေမှိုင်းမှုကြောင့်ဖြစ်လာတဲ့အတွက်ကြောင့်မဲစင်းမှန်ကန်ရေးဦးတယ်ကျွန်တော်တို့ကအဓိကထားတော့ပါတယ်မဲစင်းမှန်ကန်ရေးဘာလဲဒီနှစ်ထဲမှာအတက်နိုင်ဆိုကျွန်တော်တို့လုပ်ပါမယ်ပြည့်စုံပြီးလို့ရှိရင်တိုင်းပြည်တည်ငြိမ်မှုကောင်းပြီကောင်းပြီဆိုတာ ਨੇ လုံးနဲ့အပိုင်းလဲပေါ့တကယ်တည်းမဟုတ်တော့မှလုံးနဲ့အပိုင်းလဲကိုဥပဒေတွေကြီးကျုပ်ရုပ်ကောက်ပဲပြန်လဲပြပနိုင်ရဲ့အတွက်ဆောင်ရွက်တော့ဖို့ရှိပါတယ်ဆိုတာပြောလို့
မဲစီးမှန်ကန်မှုရှိရေးကို2024ခုနှစ်အတွင်းအတက်နိုင်ဆုံးလှုပ်သွားမယ်လို့စစ်ကောင်းဆောင်ပြောဆိုမှုဟာလက်တွေ့မြေပြင်အခြေအနေမှာတကယ်လှုပ်ဆောင်နိုင်ပါမလားရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့ဥပဒေအရအချိန်ချင်းအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ခွင့်ရှိနေတာမို့စစ်ကောင်းဆောင်ပြောဆိုချက်ကဖြစ်လာနိုင်တယ်လို့သုံးသပ်ပေမဲ့အပိုင်းလိုက်လုပ်ကင်နိုင်မဲ့နေရာတွေမှာပါတီတွေအနေနဲ့အရင်လိုမဲဆွယ်စည်းရုံးနိုင်ဖို့တောင်ခက်ခဲနိုင်မယ်လို့ပြောပါတယ
်ပါတီဆိုတာလက်နဲ့မကင်ကြဘူးလက်နဲ့မရှိဘူးလုံခြုံရေးဖွဲ့စည်းရေးမရှိဘူးလေအဲ့လိုလက်နဲ့နဲ့နိုင်ငံရေးနည်းကိုဒူနိုင်ငါနိုင်အပြိုင်တော့တိုက်နေခိုက်နေနော်ဥတည်နေကြတဲ့ကာလမှာဟိုရွေးကောက်ခံရွေးကောက်ပွဲဆိုတာကတော့လူလူကအစကြောက်နေကြတာပေါ့အဲ့တော့အနုတ်နီးနဲ့ကခုနလို ကြိတ်တာခိတ်တာမရှိရဲ့တင်းကျင်းအေးကျမ်းတဲ့တရားဥပဒေစိုးမိုးတဲ့ခင်းကျင်းတစ်ခုကိုမရောက်ပေးနဲ့ရွေးကောက်ခံအမှတ်လောင်းတွေကလည်းဘယ်လိုလုပ်ပြီးတော့မေးဆွေးစည်းရုံးမှာလေးပေါ့ဗျာလူလူကြားထဲမှာလေးမေးလာပေးတဲ့မေးဆန္ဒရှင်ကလည်းပဲတင်းကျင်းအေးကျမ်းပြီးမှလုံခြုံမှပဲမေးလာပေးကြကြမှာပေါ့နှစ်ထောင်တစ်ဆယ်ရို့နှစ်ထောင်ဆင်ငါကာလတုန်းကလို့တော့ဒီမိုကရေစီဖက်ကိုသွားတဲ
ဒီလိုမျိုးပုံစံကတော့ဖြစ်ပေါ်ကတော့လက်ရှိအကျက်တေးရမလွယ်ဘူးပေါ့ဗျာစစ်ကောင်းဆောင်နဲ့ရုရှားသတင်းဌာနအင်တာဗျူးမှာစစ်ကောင်းဆောင်ဘက်ကအပိုင်းလိုက်ရွေးကောက်ပွဲလုပ်နိုင်ဖို့စဉ်းစားနေတယ်လို့ဆိုခဲ့ပေမဲ့နိုင်ငံတော်ဝန်ပဋိပက္ခတွေဟာရောမသွားဘဲဆက်ပြီးဖြစ်နေမယ်ဆိုရင်ရွေးကောက်ပွဲလုပ်ဖို့ကြံကြာနေအောင်မယ်လို့လည်းသူကပြောပါတယ် စစ်ကောင်စီဟာ2020ပြည်တော်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်ဆိုပြီးရွေးကောက်ပွဲအပြတ်အသတ်နိုင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းကာ2029ဖေဖော်ဝါရီလတရက်နေ့မှာအာဏာသိမ်းခဲ့တာပါအဲဒီနောက်အရေးပေါ်အခြေအနေကြေညာပြီးအခုချိန်ထိအာဏာသိမ်းထားဆဲပါဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတော့ ာအခုဆိုရင်၅ချိန်ရှိလာတဲ့အချိန်မှာပဲရွေးကောက်ပွဲကျင်းပမယ့်ရက်ကိုအခုချိန်ထိတိတိကျကျသတ်မှတ်နိုင်တာမျိုးမရှိသေးပါဘူး
။ဒါကတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကိုအပိုင်းလိုက်ကျင်းပမယ်လို့ရုရှားသတင်းဌာနကိုပြောလိုက်တဲ့သတင်းမယင်ချင်းနိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ကောင်စီတဆင့်ခံထိုင်းလူသားချင်းစာနာမှုအကူအညီဒီကနေ့စပေးတဲ့သတင်းကိုတင်ပြပေးကြပါမယ်။ထိုင်းဆိုရကစစ်ကောင်စီတာဝန်ရှိတဲ့သူတွေလက်ထဲကိုစတင်ပြီးတော့လွှဲပြောင်းပေးခဲ့တဲ့လူသားချင်းစာနာမှုအကူအညီတွေကဒုက္ခသည်တွေလက်ထဲကိုရောက်ရှိဖို့ဆိုတာမလွယ်ပါဘူးလို့ကရင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေက VOA ကိုပြောပါတယ်။မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုစတင်တဲ့အနေနဲ့မတ်လ25ရက်နေ့ဒီကနေ့မှာပဲမဲဆောက်မြဝတီနယ်စပ်ကုံတွယ်ရေးဂိတ်ကနေထိုင်းဆိုရတာဝန်ရှိသူတွေကလာရောက်ပေးအပ်ခဲ့တာပါ။စစ်ကောင်စီကနေတဆင့်ပေးမဲ့လူသားချင်းစာနာမှုအကူအညီတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။ဆရာနာတိတ်မှုတွေနဲ့မတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဒုက္ခသည်တွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့ဒီကနေ့မှာပဲစတင်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမဲဆောက်မြို့ရဲ့တဖက်ကမ်းမြန်မာနိုင်ငံကရင်ပြည်နယ်ထဲမှာမနေ့ညကထိတိုက်ပွဲတွေဖြစ်နေတာလေကြောင်းတိုက်ခိုက်မှုတွေရှိနေတဲ့အတွက်ဒုက္ခသည်တွေအတွက်အခုပေးတဲ့အထောက်ပံ့တွေရဖို့ဖြစ်နိုင်ခြေနေတယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတို့ကပြောပြပါတယ်။
တော်ရတယ်ဒီဆောင်တဲ့နေရာတော်များဟိုတိုင်းသားဒေသထွန်းချုံနေနေအင်းနေရာတွေမှာရောက်နေတယ်ပေါ့နော်။အာတိုင်းသားတွေထိကျတဲ့နေရာမှာရောက်နေတဲ့အတွက်ဒီ ICRC ကနေပြီးတော့ဒီဒေသတွေမှာရှိတဲ့ဒုက္ခသည်တွေလက်ထဲရောက်အောင်အာဘလို့ညီကပေးမှလဲဆိုတာဒါစင်ဟောရွက်ဖြစ်တယ်။စင်သားကြီးလည်းဖြစ်တယ်ပေါ့နော်။ကျွန်တော်တို့ကတော့နေရာတော့ရောက်နိုင်စရာတော့မရှိဘူးလို့မြင်နေပေါ့နော်။အာနောက်တစ်ခုကအခုလက်ရှိကရင်ပြည်နယ်အဲခုနကအကျွန်တော်တို့ပြထားတဲ့ခရင်ပြည်နယ်အနေနဲ့တက်တော်များမှာအမလီဂိတ်ကောနောက်ဖလူကြီးအဲနောက်ပြီးလို့ရှိရင်မဲကက်နယ်တင်ငန်းကြီးတော်နောက်ပြီးလို့ရှိရင်ကွန်ကရစ်ပေါ်တော့အဲဒီဘက်မှာစကားစားရလဲမနေ့ညအထိလင်းနဲ့အခေါက်ခါဘုံကျဲနေရယ်အဲနောက်ပြီးလို့ရှိရင်လည်းဟိုကျွန်တော်တို့လေးကောက်ဆိုမနေ့ညရှိတင်အောင်ကျဲတယ်ဆိုတော့အဲ့လိုဟိုမျိုးတိုက်ပွဲတွေဖြစ်နေတဲ့လင်းနဲ့ဘုံကျဲတဲ့ခါပါဆိုလို့ရှိရင်ဒီအထောက်ပံ့တွေကအာရောက်နိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်မြင်နေပါတော့
ကရင်ပြည်နယ်နယ်စပ်မှာတော့ ICRC ဝင်ရောက်ခဲ့တာတွေကိုမကြုံဘူးခဲ့ကြအောင်ဒီအတွက် ICRC ကစစ်ကောင်စီကိုမလွန်ဆန်နိုင်ဘူးလို့ယူဆကြအောင်ကရင်ငြိမ်းချမ်းရေးအထောက်အကူပြုကွန်ရဲ့ KPSN ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကလည်းပြောပါတယ
်ဒီတော့ဒီတိုင်းသားတွေရဲ့ဆင်းသွင်းနေပြီဘယ်မှာလဲရှိရတဲ့ကြောင့်လို့လေဒီဒုက္ခသည်တွေကို ICRC ရောက်နိုင်ဖို့ဆိုတော့ကျွန်တော်တို့တစ်ခါတော့မကြည့်ဘူးခင်ဗျာအဲ့ကောင်မို့လေကျွန်တော်တို့ဒီအကူအညီကတိုင်းသားနဲ့ရောက်ပါလားပြင်ရောက်မယ်ဆိုတာလေမျိုးဆုံးပြရတော့အများကြီးဖြစ်တယ်ကျွန်တော်အနေနဲ့လေဘယ်လိုပြောအောင်လဲကျွန်တော်တို့ဒီကုသမဂ္ဂမဟာမြင့်ကြီးရောင်းတော်မှာဒီအကူအညီတွေပေးဖို့လေဘာမှလောက်ဆောင်နိုင်တာမရှိကြဟာဆိုလေသူဈာယမှာဆိုပြတ်မှလေအကူအညီတွေကိုအနောက်ဆောင်ပေးဖို့တော့ကျွန်တော်မဆက်နိုင်တဲ့ဟာပြောရတာအခုချိန်တိုင်းရကူညီဆိုတော့ကျွန်တော်တို့ဘယ်လိုမှရောင်းရကြမရှိဘူးကျွန်တော်တို့မြင်နေခင်ဗျာ
မြန်မာပြည်ရင်းကစစ်ကောင်စီကနေတဆင့်ပေးရမယ်လူသားချင်းစာနာတဲ့အကူအညီတွေဟာစစ်ကောင်စီကလွှမ်းမိုးချုပ်ကင်ထားမှာပဲလို့ယူဆကြောင်းစောလေးကပေါ်ကပြောပါတယ်
။အာ ICRC ကမဟုတ်တော့တခြား P ီတော့မှရှိတဲ့ဟိုအခုလက်ရှိပေါ်နော်အကောင့်ထဲပုံနေတဲ့အာ NGO တို့ INGO တို့ကကဘာ IGO တို့ခွဲရတော့ဆက်ဆက်ဆက်ဆက်ပြောတယ်ရှိတဲ့ပုံစံမျိုးလုံးဆန်နိုင်မှုကိုပြောတာပေါ့။ဒါဖြစ်လို့သူတို့ဘာလို့လုပ်လဲဒီလိုမျိုးဒီအစိုးရကလည်းဒီဆက်ဆက်ဆက်ဆက်ကျွန်တော်တို့သင်ပြရတဲ့ဟာမျိုးတွေကို follow ရတဲ့ဟာမျိုးတွေဆက်ဆက်ဆက်ဆက်ပြီးတော့လုပ်ဆောင်တဲ့ဟာမျိုးတွေဆိုလို့သူတို့ဆက်ဆက်ဆက်မချိတ်တဲ့ဟာဆိုတော့ဘာမှလုပ်လို့မရအောင်အဲ့လိုမျိုးတွေကိုရှိရတဲ့ကြောင့်လို့တော့မဖြစ်နိုင်ပါဘူးလေဟုတ
်ပထမတော့အနေနဲ့စံရိတ်ခါကြောင်းနဲ့တခြားလိုအပ်တဲ့ပစ္စည်းတွေတယ်ဆောင်လာတဲ့အိတ်ပေါင်း4000ကိုချိုင်းကျက်ချင်ဒီအဖွဲ့ကမဲဆောက်မြောက်ဤနေဆက်ကုံတို့ရေးခိတ်မှာမြန်မာနိုင်ငံကျက်ချင်ဒီအဖွဲ့ကိုပေးအပ်ခဲ့တယ်ဆိုပြီးချိုင်းနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးမဲ့အစီအစဉ်ကိုပြီးခဲ့တဲ့လကုံပိုင်းကလာဝနိုင်ငံမှာလုပ်တဲ့နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာအတည်ပြုခဲ့တာပါဒီအစီအစဉ်လေးထဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင်တိုက်ခိုက်မှုတွေကိုရပ်တန့်ပြီးနှစ်ဖက်တွဲဆုံညှိနှိုင်းမဲ့အစီအစဉ်တွေလည်းပါနိုင်ဖို့ထိုင်းနိုင်ငံဘက်ကမျှော်လင့်နေတာပါထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံဘက်ကတိုက်ပွဲတွေကြောင့်ကုန်စည်စီးဆင်းမှုတွေလည်းရပ်နားထားရပြီးအာရှလမ်းပိတ်ထားတဲ့အတွက်ကုန်သွယ်ရေးမှာလည်းနှိမ့်နာမှုတွေရှိနေတာပါဒီရှေ့ပြေးအကူအညီကိုထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မဲဆောက်မြို့နဲ့မြဝတီမြို့ကနေတဆင့်ဖအံမြို့နယ်နဲ့ကော့ဂရိတ်မြို့နယ်တွေကနေရာ၃ခုကိုပေးပို့ခဲ့တာပါအခုလိုမျိုးထိုင်းနိုင်ငံကကမ္မကဋ္ဌလုပ်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာဈေးညံတည်ဆောက်နိုင်ဖို့အတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးစင်တာ AHA စင်တာကလည်းဒေသခံအဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်
ဒါကတော့ VOA သတင်းတော့မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ကရင်နဲ့မွန်နယ်ချက်မှာဒေသခံတောင်းနဲ့ချီပြီးပိတ်မိနေတဲ့သတင်းကိုတင်ပြပေးကြပါမယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့သာမကလေရင်နဲ့ပါအပြင်းထန်ဗုံးကျဲတိုက်ခိုက်နေတဲ့အတွက်ဒေသခံလူဦးရေတောင်းနဲ့ချီပြီးတော့ပိတ်မိပြီးထိခိုက်ဒဏ်ရာရနေပါတယ်မွန်ကရင်မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေဘက်ကနယ်မြေရဲစခန်းသိမ်းယူတဲ့စစ်စင်ရေးကိုစစ်ကောင်စီဘက်ကပြန်ပြီးတော့တုံ့ပြန်တိုက်ခိုက်နေတာဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဲမြတ်အောင်ပြပြပေးပါမယ်ရှင
်မတ်လ24ရက်မနေ့ပိုင်းလောက်မှာကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘင်းကြီးရွာနေမြေရဲစခန်းကိုမွန်ပြည်သက်ပါတီစည်ရနာရှင်တိုက်ဖျက်ရေး NMSPAD အမျိုးသားလူမျိုးရေးတပ်မတော် KNLA တော်လှန်ရေးမဟာမိတ်ပူးပေါင်းအဖွဲ့တို့ဝင်ရောက်တိုက်ခိုက်တာကနေနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့ပြီးတော့မတ်လ25ရက်ဒီကနေ့ထိပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားနေတယ်လို့ကော့ဘင်းရွာကန်တွေက VOA ကိုပြောပါတယ်စစ်ကောင်စီတပ်ကဂျိုင်းမြစ်ပေါ်မှာစိုက်ထားတဲ့စစ်သည်မော်ကနေလက်နက်တွေပစ်ခတ်တဲ့အပြင်လေကြောင်းအသုံးပြုဘုံးကျဲတိုက်ခိုက်တယ်လို့ကော့ဘင်းရွာကန်တူက VOA ကိုပြောပါတယ
်။လေရင်နဲ့လည်းပစ်တယ်ဟောတင်ပေါ်နဲ့လည်းပစ်တယ်ဟာစစ်တပ်ကပေါ့။တပည့်ကြီးကျယ်ပဲပြောရအောင်ကြီးကျယ်မနှက်စီဘူး။အိုးရဲစခန်းနာမရှိဘူးရဲစခန်းနာမဖြစ်ဘူး။တရင်တော်လှန်ရေးရောမွန်ရော
စစ်ကောင်စီတပ်နဲ့မဟာမိတ်ပူးပေါင်းတပ်တွေကြားကော့ဘင်းနယ်မြေရဲစခန်းမှာနှစ်ဖက်ပစ်ခတ်မှုတွေတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့မွန်ပြည်သက်ပါတီစည်ရနာရှင်တိုက်ဖျက်ရေး NMSPAD အဖွဲ့က VOA ကိုအတည်ပြုပါတယ်
တိုက်ပွဲကတော့ဖြစ်နေစေဖြစ်တယ်ကိုယ့်ဘက်ကတော့လူကြီးနဲ့ဖုံးတာကျေးတာရှိတယ်နောက်ပြီးတော့အဲ့ဒီတင်ပေါ်ကနေပေါ့မြောက်နဲ့ပြစ်တာတော့ရှိတယ်ဟိုဒီရော်တဲ့ကိုပြစ်တာတော့ရှိတ
ယ်ကော့ဘင်းတိုက်ပွဲနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးတိုက်ပွဲကြားပိတ်မိနေတဲ့ကော့ဘင်းရွာကန်တူကတော့ဒီကနေ့နေကင်းပိုင်းအထိဘေးလူရာကိုထွက်ပြေးလို့မရပဲပိတ်မိနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အခုလိုပြောပါတ
ယ်။ဟုတ်မလားစာလောအာကျိုးတဲ့ဘာလာနဲ့တိုက်နေရမတော်နေရ
ပုံနေရတာပေါ့ဘလို့လုံရမလဲထွက်လို့လည်းမရဘူးလေလေရင်နဲ့ဘုံကျဲနေတယ်သူတို့ကမှန်ကြာမှန်းဆိုပြီးပြစ်နေတာအတော်ကြီးတို့ကထွက်လို့ကိုမရဘူးအချို့ထွက်ပြေးလို့ရတဲ့သူတွေကထွက်သွားကုန်ပြီလေရင်ကတွေ့သမျှပြစ်နေတော့ရှိတဲ့နေရာမှာပုံနေရမှာပဲဘေးလိုရာကိုထွက်ပြေးမရတော့အဲ့ဒီမှာပုံနေရတယ်ထွက်လို့လည်းမရဘူးလေ
ကော့ဘင်းကြီးရွာဟာအင်ဂျီ3000လောက်ရှိပြီးလူကြီးတောင်းနေချီနေထိုင်တဲ့ရွာကြီးတွေလည်းဖြစ်ပါတယ်တိုက်ပွဲကြောင့်အိုးရင်ဆွန့်ခွာဘေးလိုရာထွက်ပြေးရသူတွေရှိတယ်လို့လက်ရှိတိုက်ပွဲတွေကြားမှာရွာကန်တွေပိတ်မိနေပါတယ်လေရင်ပစ်ခတ်တံတွေကြားရွာထဲမှာဘဝလုံခြုံမှုမရှိဘဲကရုတ်ချင်းထဲမှာပုန်းခိုနေရတဲ့အကြောင်းလဲပိတ်မိနေတဲ့သူတူကအခုလိုပြောဆိုပါတယ
်ပိတ်မိတယ်အခုကထွက်လို့မရအောင်ဖြစ်နေစစ်သမောကလည်းပြစ်လာတယ်ထိတယ်ပေါ့တော်တော်များများထိတယ်သတောင်းကြော်တယ်ဒီမှာစိတ်စောင့်တော့တဲ့လူကတပုံလုံးပဲစိတ်နေတယ်ပေါ့ဒီမှာတောင်းပုံလုံးကြံနေတယ်ပေါ့အဲ့ဒီလို
လေရင်နဲ့ဘုံကျဲပစ်ခတ်မှုကြောင့် မနေ့ကနေဒီကနေ့နေခင်းပိုင်းအထိရက်သား9ဦးထိခိုက်ဒဏ်ရာရတယ်လို့ကော်ဘိန်းလူမှုကယ်ဆယ်ရေးအသင်းက VOA ကိုပြောပါတယ
်။ရက်ရွာတွေကခွေးပြေးဖို့ပြေးလို့ပြေးဖို့ပေါ့။မနေ့ပိုင်းကျတော့ရတော့ဖက်ပြေးတဲ့ချိန်မှာသူတို့ကလေးညံပေါ်မှာဝဲပြီးတော့ဟောတာတီးတစ်ချလာတယ်ပေါ့။လေကွေးမှာအဲ့ဒါနော်။ရွာထဲမှာမဟုတ်ဘူးလေကွေးမှာရောက်တဲ့လူတွေဆိုင်ခဲ့တယ်ပါစီလန်ဆက်တဲ့လူဆောက်တော့သူတို့ပြေးကြပြီးတော့ပေါက်ကြလေလေကြတယ်လေစီတယ်ဆိုင်ခဲ့တန်ရာရလေလေစီတယ်ပေါ့။ဒီနေ့ရတော့တယောက်ကြတယ်မနေ့ဟောမနေ့ကတော့၄ယောက်အမေနဲ့သူသားလာပြီးတဲ့ရောက်ကြတော့အရှာမလည်းပါချက်မှထိသွားတယ်သူအမေကသူသားကလည်းမဆက်သွားတယ်အဲဒါကသာသနာစိတ်ရောပုတ်သွားတယ်ပေါ့ဒီနေ့ကတယောက်ဒီနေ့ဟိုနေ့က၄ယောက်မနေ့က
တိုက်ပွဲကြောင့်ကော့ဘိန်းကော့ပေါ့ဖျားကြီးကော့ဂရိတ်လိမ္မော်ကုန်းနောင်ခင်းနဲ့ကော့ပလိုင်စားတဲ့ကြေးရွာ900ထွက်မနေခမန်းကြီးလူဦးရေ4000ကျော်အိုးရင်စွန့်ခွာဘေးလွရာထွက်ပြေးတင်းရှောင်နေကြပြီးစာနယ်ရိတ်ခါဆောင်အဝတ်အထည်တွေအနည်းချင်းပဲယူဆောင်နိုင်တဲ့အတွက်ကာလကြာရှည်တင်းရှောင်ရရင်အခက်အခဲနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့လူမှုကယ်ဆယ်ရေးအသင်းတွေက VOA ကိုပြောဆိုပါတယ်ရှင်
။မမတဲ့ဇင်အောင်ပါရှင်ဆက်ပြီးတော့ကချင်ဘက်ကအခြေအနေကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်မှာဆုတ်ခွာလာတဲ့စစ်ခေါင်စီတပ်တွေကို KIA ပူးပေါင်းတပ်တွေကလိုက်ပြီးတော့တိုက်ခိုက်ရမှာတော့မိုးမောင်မှာဒီကနေ့တိုက်ပွဲတွေပြင်းထန်ပါတယ်။စစ်ကောင်စီရဲ့ကချင်အခြေစိုက်စခန်းအနေနဲ့လိုင်ဇာနဲ့ဒေါ်ဖုံးရံကိုလည်း KIA ကသိမ်းပိုင်နိုင်ခဲ့ပါတယ်။ကချင်နဲ့ရှမ်းဘက်ကအခြေအနေကိုစီတူပြပြပေးပါမယ်ရှင်
။ဒီလ9ရက်နေ့ကစတင်ပြီးတော့ဝိုင်းမော်နဲ့မိုးမောင်မြို့နယ်တွေအတွင်းကစစ်ကောင်စီတပ်စခန်းတွေကို KIA ကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဌာနချုပ်လိုင်ဇာအနီးကစစ်ကောင်စီတပ်စခန်းတော်များများနဲ့ပြည်ကြီးနာဗမော်လန်းတချို့ကစခန်းပေါင်း30ကျော်ကိုသိမ်းယူခဲ့ပါတယ်။စခန်းတွေလက်လွတ်လိုက်ရတဲ့နောက်ဆုတ်ခွာလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကရင်ပူပေါင်းတပ်တွေကလိုက်လံတိုက်ခိုက်နေပြီးဒီကနေ့မိုးမောင်းမြို့နယ်နှင်းဤရွာအနောက်မှာတိုက်ပွဲပြင်းထန်နေကြောင်းမိုးမောင်းဒေသခံတူက VOA ကိုပြောပါရယ်
။အဲဒီမှာအခုဒီမြို့ရဲ့နောက်ဘက်ဆလိုက်ဆလိုက်တောင်ချီမှာပြင်းနေကြတယ်အခုဟိုးခွာရတဲ့ဘုရားကစလာတဲ့ခွင့်လိုက်တယ်မြို့ကြီးကမှလေတော့ချက်ထားတယ်ပြင်းနေကြတာ။ဘာလဲတော့ခုညခိုးဘက်ကခါရတော့ဘုံတွေတို့ခိုးဘက်ကရှင်းနေဟာလေတော့ခုညပေတူကနေဖက်ပြတဲ့စစ်သားတွေလေ။နေနေရာတော့ရှိတာခလူတော်လမ်းချတာကွာများကြီးပါလေကြောင်လာတော့မရှိဘူးအခုမှဒီတည်းကဒီတော့မှရှိနေတာဒီတော့ရှိနေတော့
မနေ့ကလည်းနောင်ပောင်းရွာဖုန်ကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုတွေရောက်ရှိနေတာကို KIA နဲ့ပူးပေါင်းတပ်တွေကရွာကိုဝိုင်းထားကြောင်းနဲ့ဒီမနက်မှာတော့ပြစ်ခတ်တာတွေရှိကြောင်းပြောပါတယ
်ဒီကတော့အဲ့ဒီဒီမလန်းတပ်တွေကဖျက်ဖျက်တဲ့ဟာတွေကိုဒီနောက်ပောင်းဟိုဖုန်ကြီးကျောင်းမှာလာစုထားတယ်တဲ့သူတို့အဲ့ဒါဒီကနေ့ကျရင်အဲ့ဒီမှာအခုမှဝိုင်းထားပြီစစ်သား50-60လောက်ရှိတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကတည်းကစစ်နေရောပါရောဆိုအရာကြောင်လုံးလုံးရှိတယ်လို့ပြောတာ။ဒီမနေ့ဒီမနေ့ပြစ်တယ်လားကျွန်တော်တို့လည်းဒီကရောက်ကြရတယ်။နာကြီးကြတာပြစ်တင်ပြီးတော့နောက်ပေါ်မှာလား
။နင်းဤနဲ့နောင်ပောင်းရွာဟာပြည်ကြီးနာဗမော်ကားလမ်းမရဲ့နောက်ဖက်ချမ်းမှာတည်ရှိတဲ့ရွာတွေဖြစ်ပါလေ။ဒီလ21ရက်နေ့ကမိုးမောင်းမြုပ်နယ်နွမ်လန်းချေဆိုင်ခမရ438နဲ့အမှတ် 616 ဒုံးတက်တရင်23ရက်နေ့မှာနောင်ကွန်ခြေဆိုင်အမှတ်380အမြောက်တက်တို့ KIA ပူးပေါင်းတက်တွေကတည်ယူခဲ့တာဖြစ်ပါလေ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မိုးမောင်းမြို့နယ်အတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးဘာမှမကြားသိရသေးကြောင်းနဲ့စွန်ပရာဘန်ဘက်မှာတော့တိုက်ပွဲဆက်ဖြစ်နေကြောင်းပြောပါတယ
်ကျွန်တော်ကတော့မကြားဘူးကျွန်တော်တို့ဗီဒီယိုဘာမှတောင်းကြတာမရှိဘူးထွက်သေးသွားတဲ့အဖွဲ့တွေကိုလက်ရှိနာတော့ရှိမှာပါအာကျွန်တော်တို့ကိုကျွန်တော်တို့ဗီဒီယိုမကြားတဲ့နေမှာပါတော့ဘာမှမကြောက်ဘူးကျွန်တော်ကတော့ဘုမဘုမကတော့တိုက်ပေါ်တော့ဆက်ဖြစ်နေပါတယ်အဲလေကြောင်းနဲ့တက်ခိုက်တာရှိတယ်ပစ္စည်းတွေအဲလေကြောင်းကနဲ့အဲထောက်ပံ့ပေးတာတွေပေါ့နော်ချပေးတာတွေရှိတယ်တက်ကဖွင့်တယ်လဲထွက်လို့မရလို့လေဝိုက်ထားလို့အဲ့တော့ကြားရတယ
်ဆွန်ဘရွန်ဘွန်ချေဆိုင်ခလာရ46ကို KIA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတာ10ရက်လောက်ကြာမြင့်နေပြီဖြစ်ပါတယ်ဆွန်ဘရွန်ဘွန်မြို့ခံနဲ့အနီးဝန်းကျင်ကကြေးရွာတွေဟာစီဘီလိုရာကြေးရွာတွေနဲ့တောတောင်တွေအတွင်းကိုတိမ်းရှောင်နေကြပြီးလက်ရှိချိန်မှာကားလမ်းတွေလည်းပိတ်နေတာကြောင့်ရိခါပြက်လက်တာတွေကျုံနေရကြောင်းဆွန်ဘရဘွန်မြို့ကန်တဦးကပြောပါရယ်သူကစစ်ရှောင်းဥယျာဉ်900ကျော်ခန့်ရှိတယ်လို့ပြောဆိုပေမဲ့ဒေသတွင်းသတင်းမီဒီယာတွေမှာတော့စစ်ရှောင်း1000ကျော်ရှိနေကြောင်းဖော်ပြကြပါရယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသစီဆိုင်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ် PNL အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါရယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်။ဒီတိုင်းမှာတော့တိုက်ပွဲရှိနေတော့ပဲနေရလောက်တမ်းမြင်ပြ။ဒီကလည်းဖြစ်တယ်။ဒီကဖြစ်တယ်ဆိုတော့အမြောက်နဲ့ဒီဒရုန်းနဲ့အများဆုံးဖြစ်တယ်။ဒီနေ့လည်းကျွန်တော်ကြားလာတော့ဒရုန်းအတန်ပဲ။အမှန်ကန်တယ်ဆစ်ဆစ်ပြားနေ
။ PNL ကတော့မနေ့ကကြောက်တဲ့85နှစ်ပြည့်ပအုပ်မျိုးသားနေမှာစစ်ကောင်စီတပ်ကစီဆိုင်မြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးဒရုန်းနဲ့ဘုံးချတာ အကျိန်90ကျော်ရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ပိုးကူပိုင်းအုတ်ချွတ်ခွင်းရဒေသစီဆိုင်ဟိုပိုးမြို့နယ်တွေမှာဇန်နဝါရီလ21ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေကြောင်းဒီလ16ရက်နေ့အထိဒေသခံပြည်သူ3000ကျော်ဟာနေရွှန့်ကွာထွက်ပြေးနေရသလိုအရသားသေဆုံးသူ49ဦးထိခိုက်ထဏ်ရသူ64ဦးရှိကြောင်းပအိုလူငယ်စီယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကချင်ဘက်ကစီအခြေအနေကိုစီသူပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တွစ်ဆုံမေးမြန်းခန်းနဲ့အတူအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါသောတာရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်မတ်လ25ရက်နေ့တနင်္လာညချမ်းဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီကဏ္ဍတွေမတိုင်ခင်မှာတော့အရင်ဆုံးတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီရဲ့ဗတ်စုံဖိနှိပ်မှုတွေကြားမှာဆင်းရဲကြက်တဲပြီးတော့အတိဒုက္ခရောက်နေရတဲ့ပြည်သူလူထုအတွက်ဝင်တော့ဝင်ဖို့ရှော့ကြရေးဆောင်ရွက်တဲ့နေခါမှာတော့အခက်အခဲတွေရှိပါတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဒေါက်ခင်မမမျိုးကပြောပါတယ်ဒီအခက်အခဲတွေအားလုံးကတော့တော်လှန်ရေးအနိုင်ရတယ်ဆိုရင်ဖြေရှင်းနိုင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒေါက်ခင်မျိုးသက်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဒေါက်ခင်မမမျို
းမင်္ဂလာပါရှင
်အခုလို့ပေါ့နော် NUG ရဲ့စီးပွားကုသဝန်ကြီးတယောက်အနေနဲ့ပေါ့နော်VOA မှာလာရောက်ပြီးတော့ဖြည့်ကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်
။ကျေးဇူးတင်ပါတယ်ဆရာ
။မြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်တပ်အာဏာသိမ်းထားတာ3နှစ်ရှိပါပြီ။ဒီမှာလူစုအားဆိုလို့ဆိုရင်ဆောင်းပေါ့နော်။စာဝတ်နေရင်အမတန်ချက်တင်းနေပါတယ်။နော်။ပြပထွက်တဲ့လူလည်းထွက်ပေါ့နော်။ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်။ဒီစီးပွားကူးသန်းဝန်ကြီးအနေနဲ့ NUG ကနေပြီးတော့ပေါ့နော်။ပြည်သူဘာတွေလုပ်နေပါသလဲ။အဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ပါ။အာစီးပွားကူးသန်းအနေနဲ့ပြည်သူလူထုခံစားနေရတဲ့စီးပွားရေးဝင်တော့ဝင်ပူတွေရောကြနိုင်ဖို့အတွက်အလုတ်ကင်ခွင်လန်းတဲ့ဝင်ငွေတိုးပွားရေးကော်မတီဖွဲ့စည်းပြီးတော့ဆောင်ရွက်နေပါတယ်။နောက်ပြီးတော့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းများတွေကိုလည်းပံ့ပိုးမှုအပိုင်းကဏ္ဍလေးတွေလှုပ်ဆောင်နေပါတယ်။နောက်တစ်ခါအလုတ်ကင်ခွင်လန်းနေအတွက်သူတို့ရဲ့ဒီစီးပွားရေးဆိုင်ရာစွမ်းရည်တွေမြင့်မားစေဖို့အတွက်ဒီတွေကိုလည်းတင်နန်းပူချမှုတွေပံ့ပိုးမှုတွေဆောင်ရွက်နေပါတယ
်။ဟုတ်ကဲ့။ဆရာ NUG နေနဲ့ဘလို့များဟိုလုံနေပါလဲဒီအထောက်ပံ့နဲ့ပတ်သက်ပြီးတော့
အေ NUG ကနေရရှိတဲ့ငွေကြေးအလှူငွေတော်တော်များများကဟိုစီရေးလုပ်ငန်းတွေအတွက်အသုံးပြုတာဖြစ်တဲ့အတွက်လူတို့ရဲ့စီးပွားရေးဝင်တော့ဝင်ပို့အတွက်တော့အလှူခံပြီးတော့လှုပ်ဆောင်တဲ့အနေအထားတွေရှိပါတယ်။နောက်ပြီးတော့စီးပွားရေးလုပ်ငန်းများအချို့ကိုတည်ထောင်ပြီးတော့အဲဒီကနေပြန်လည်ပြီးတော့ရလာသောဝင်ငွေများတွေနဲ့ဒီပြည်သူလူထုကိုပြန်လည်ပြီးတော့ပံ့ပိုးပေးတဲ့အနေအထားလေးတွေရှိပါတယ်။နောက်တစ်ခါထိန်းချုပ်ထားတဲ့လူမျိုးနယ်မြေတွေထဲမှာအခွန်ကောက်ခံမှုတချို့ရှိပါတယ်။အဲ့ဒီအခွန်ကောက်ခံမှုတွေကိုစစ်ရေးနဲ့ကာကွယ်ရေးလုပ်ငန်းတွေအတွက်သုံးစွဲတဲ့အုပ်ချုပ်ရေးအတွက်သုံးစွဲတာတွေအပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့ပံ့ပိုးမှုတွေအတွက်ကိုပြန်လည်ပြီးတော့သုံးစွဲတာတွေရှိပါတယ
်။ NUG ကနေပြီးတော့ပေါ့နော်အခုဂျာကာလာအချိန်အတွက်လည်းဟိုသူတို့ပြင်ထားတယ်လို့သိရပါတယ်။ဆိုတော့အခုလိုမျိုးပေါ့နော်ရုန်းကန်နေရတဲ့ကာလာနေပြီးတော့ဒီလွတ်မြောက်သွားတဲ့အချိန်မျိုးမှာဒီကြားကာလမှာဘာတွေလုပ်ဖို့ပြင်ထားပါလဲ
ဟုတ်ကဲ့ပါရှင်တော်လှန်ရေးအလွန်ကာလရောက်သွားပြီးတော့ကြားကာလနဲ့အတွင်ကူပြောင်းကာလတွေကိုရောက်တဲ့အချိန်မှာတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လူထုရဲ့ဝင်ငွေရရှိလာတဲ့ဝင်ငွေတွေတိုးပွားစေဖို့အတွက်ဒီတွေကိုဥစားပေးပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါတယ်အထူးသဖြင့်တော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးမှာပြည်သူလူထုစင်ရရခြင်းဟာဆိုလို့ရှိရင်စီးပွားရေးရအမျက်ထုတ်ခံရမှုဖြစ်တဲ့အတွက်ဖြစ်ပါတယ်ရှင်ပြိုင်မှုတွေကိုလုတ်ပိုင်ခွင့်မပေးဘဲနဲ့ခါကြတော့အမျက်ကြီးစားစီးပွားရေးတနာရှင်စနစ်တွေကိုကျင့်သုံးတဲ့အနေအထားဖြစ်တဲ့အတွက်ဒီလိုမျိုးအမျက်ကြီးစားစနစ်တွေကိုလည်းရှင်ပြိုင်မှုမူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။နောက်တစ်ခါပြည်သူလူထုရဲ့စားသုံးသူအခွင့်အရေးတွေကိုလည်းကာကွယ်ဆောင်ရှောက်ပေးဖို့အတွက်ကိုလည်းဆောင်ရွက်သွားမှာဖြစ်ပါတယ်။မူပိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုလည်းကာကွယ်ဆောင်ရှောက်မှုအနေအထားလေးတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်။နောက်တစ်ခါဒီနေဆက်ကုံသွယ်ရေးနဲ့ပြည်ရင်းပြပပို့ကုံသွင်းကုံကိစ္စရပ်တွေကိုလည်းတိကျရေရာတဲ့မူဝါဒများတွေကိုချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံနှစ်ပေါင်းများစွာထဲမှာကုံသွယ်ရေးမူဝါဒစနစ်ကောင်းကောင်းနေမရှိခဲ့တဲ့အတွက်ကုံသွေးမူဝါဒများတွေကိုလည်းဆက်မှတ်ပြီးတော့ဈေးကွက်စီးပွားရေးစနစ်နဲ့အညီဆောင်ရွက်သွားမှာဖြစ်ပါတယ်
။ဟုတ်ဒီလိုမျိုးတော်လိုင်းကာလပြီးသွားတဲ့အခါမှာဒီ NUG နေနဲ့ပေါ့နော်ဒီ
တော်လှန်ရေးအတွက်ဆိုပြီးတော့ပေါ့နော်ဒီကပြည်သူတွေကဒီစတော့တွေပေါ့ရယ်ဘုန်းတွေပေါ့နော်ဒီကအန်ယူဂျီအစိုးရလက်ထက်တကယ်ပေါ့နော်ဟိုပြောင်းသွားတဲ့အချိန်မှာရောဘယ်လိုဒီခရိုနီတွေနဲ့ပဲဒီလိုဆက်ပြီးတော့လက်တွဲဆောင်ရွက်ဖို့အစီအစဉ်ရှိပါသလား
ဟုတ်ကဲ့ပါအတွင်ကူးပြောင်းကာလရောက်သွားတဲ့အချိန်ကြီးကြလို့ရှိရင်ကျမတို့ပြန်လည်ပြီးတဲ့အခါကျတော့စီးပွားရေးလုပ်ငန်းရှင်များ
ที่มาพิมพ์หูยาสีลงเงินสินยาก้าอุซาบีลูกสาวอะไรลงเงินสินนี่พิเศษด้วยสีนี่พิจิตรลูดูเอเปียนี่รีโก้ก้าวเข้าสังสรรค์ยีน่าลูดาสานามูเน่สังเวียเมลงเงินนี่จะมาอีพิญญาอีลงเงินยารีมาที่บ้านนายกุสุลุเชียนคุยวิปิโรสังเวียนี่รับเชื่อไปเลยบ้านนายกุนิทานานี่ก้ารอบ้านนายกุเมสิงานี่บ้านนางวิมยาโก้คุยวิปิโรสังเวียไปเลยอะไรมาอุซาบีลงเงินสินยาโก้สังเวียรับเชื่อด้วยบ้านนางวิจิร ที่เรียกกู้เสียกันน้องเจ้าหาสูตรเชียงยี่กับวันนี้ประเทศเรื่องเงินสินยาลีที่ดูลงจากยี่เรื่องเงินสินยาลีเรามาต้องสวยปีเรียกข้าจารอปีนี้เจ้ามาเย่เนี่ยลูกตาสานาเกษียณยาลีด้วยอธิการต้องสวยรับเชื่อไปเลยมารู้สิบวันกูต้องวันนี้ทานาเย่เชมงวิการอปีดูลูดูโก ที่จะลูกแข่งบีลูกแข่งมุกันนี่ยาสีเรื่องเงี้ยนี่เราจะข้าจารอที่เช่นเนี่ยมีมีอะไรมาคงก็แข่งมุกันนี่ยาสีดอกเงินเงี้ยบ่มาจีทีบีโร่เด็กประตูสวยว่าเลยสิว่ากูตั้งที่วันนี้ทานาอันนี้เนี่ยปอนะที่ลูกเป็นคนบาริชิบาดเลยบาริเปียทาบาดเลยที่เอ็นยูจีอันนี้บีโร่
เอ็นยูจีสุยาเรื่องเงินสังจามยาลีฮะเฟดเรดิโมกรีซีชัดเจนบ่มาอาชีพการบีโร่สังเวียรับเชื่อไปเลยเฟดเรดิโมกรีซีชัดเจนมาจากการลาเนปเตบีโร่สิ่งสุดสุดก็ท้าวเป็นพิเศษเลยสิว่าอีลงเงินโชจ้าลาสียังสังเวียนายบุรีเราจะข้าจารอสิว่าอีเนปเตบีโร่พิจิตรลูดูขันซานียาเร่วินโนวินบุรีกูโชจ้านายบุรีเฟดเรดิโมกรีซีพี่อังสุมาเจนตัวยามีสิว่าอีเนปเตเตมัวรามยาลีกูมูเจม ยาเป็นสิ่งยิ่งสวยบุษบีโร่พบเจอทาราพเชเตอร์ที่ลูกเล่าไปกันมูบ่าวเนี่ยนี่ไลน์น่าสามยันนี่บาร์เลยแล้วเราแค่เราแค่มาบ่เนาะเอาเอาเมื่อมูได้แต่เราอยากไปลูกโยนอะไรมา
โอเคว่าจากการลาบเชเตอร์จะมารู้สิ่งข้อจะดีมีอะไรสิบาร์เลยตอนนี้การลาบเชเตอร์จะที่การการเราจะมารู้ลุงวิยาสินายมูนิทาแค่เคลียสิบาร์เลยในเส้นเนปเตอร์บีโร่กงตัวยี่สามยี่เมษุเรนิทาดีเทมารีในเส้นมิวริโกในเส้นกงตัวยี่สักแค่นี้เพื่อนเล่นนายมูจักกะนั่นนั่งเงี้ยที่มาพิมพ์ ลูกอาจารย์เชื่อด้วยในงานที่การที่มาพิมพ์สัญญาแค่เคลียร์สิบาร์เลยในงานที่การเนี่ยกงตัวอีสานจะมีอาชีพสุนัยมูจุดเอ็นยูจีสุยากที่มาพิมพ์อุดรลูกอาจารย์เชื่อด้วยอะไรไปเนี่ยจะสัญญาแค่เคลียร์จะช่วยรอสิบาร์เลยที่ป้าปุ๊กงปูเรคารีเรามาเลยแค่เคลียร์จะช่วยรอยี่ตัวสัญญา ไปกันนาฬิกาไปเลยปกติในปัตตาบีเรค่ะในงานที่การนี่เล็กแค่ไหนเนี่ยยี่ตัวจะมีบุตรสาวยาเรนนิทาพิเศษด้วยกูตอนนี้การลามารอแค่สิบาทเลยทำเลยดีแค่เคลียร์อารมณ์ฮะตอนนี้นายมีตัวลูกเชียงยี่ที่ดูลูดูเย่สาวนี้ยี่กูเชื่อสิสาวยาในเม
นี่ทับเชตเตอร์ตอนนี้เอาเมียนสวาปิส่งตัวบุตรเชิงจูจุ้ยเอาเมียนนายมูจุ้ยจะมารู้ว่ามูจูสาบุลูบาร์เลยที่ว่ากูต้องวันจีทานาเนี่ยเอาเมียนมูเปล่าใหญ่ลูกเจ้าหน่อยเนี่ยโอเคสิว่ากูต้องวันจีทานาเนี่ยแม่ที่ยาสูรุเชนอ๋อสิว่าเอวินโดวินปูโชชานายมูไปงานนามารอจากไอ้หนุ่งอ่ะต้องเสียจากไอ้หนุ่งเราไปเอาเมียนดีเรื่องลูกเจ้าลูกยาวาร์เลยมัวร่ามูเจนี่ที่สวยหน่อยเนี่ยไปมารอเอาเมียนมูดีสิบาร์เลยเราจะขาดที่สิ
ပိုင်းကဏ္ဍတွေနောက်ပြီးတဲ့ခါကျတော့စစ်တပ်ထုတ်ကုန်သဘိမ်းပေါင်းမှုတွေကိုလှုပ်ဆောင်တဲ့အပိုင်းကဏ္ဍတွေအတွက်ဆိုရင်တော့ဇာကိုင်နှုံ90လောက်အောင်မြင်နေတဲ့အနေအထားလို့ကျမတို့ပြောလို့ရပါတယ်။အဲဒီအခုကြုံတွေ့နေရတဲ့အခက်အခဲကဝန်ကြီးဌာနအကြောင်းကြုံရတဲ့အခက်အခဲမဟုတ်ဘဲနဲ့ NUG အစိုးရတစ်ခုလုံးကြုံတွေ့နေရတဲ့စိန်ခေါ်ချက်များရှိတာအတွက်သာဒါဟိုဇာကိုင်နှုံပြေတော့မဆောင်ရွက်နိုင်သေးတာဖြစ်ပါတယ်။အဲဇာကာလာကိုကြော်လွန်ပြီးတော့အသွင်ကူးပြောင်းကာလာကြလို့ရှိရင်တော့ပြည်သူလူထုမျှော်လင့်နေသားသလိုကျမတို့အကောင်ဆုံးဆောင်ရွက်ပြီးတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုဆိုလို့ရှိရင်အချိန်တို့အတွင်းကမ္ဘာနဲ့ရှင်ပေါင်းတိုင်းနိုင်အောင်ကျမတို့ဆွဲယူလှုပ်ဆောင်သွားနိုင်မှာဖြစ်ပါတယ်။ဟု
တ်ကျေးဇူးများကြီးတင်ပါတယ
်။ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ VOA ရဲ့စတူဒီယိုမှာတော်ခင်မျိုးသက်ကအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးဒေါက်ခင်မမမျိုးကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။အာရမခိုင်းစေမှုတွေကနေတရားမဝင်ရရှိတဲ့အကျိုးမြတ်ကဒေါ်လာ236ဘီလီယံထိရှိပါတယ်လို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြပါရှိပါတယ်။အကျိုးမြတ်နဲ့ဆင်းရဲမွဲတေမှုအာရမခိုင်းစေမှုစီးပွားရေးဆိုတဲ့အစိုးရခန်းစာကိုမတ်လ19ရက်နေ့မှာနိုင်ငံတကာအလုံသမားအဖွဲ့ ILO ကထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
Belgian နိုင်ငံ Brussels မြို့မှာတရင်စာရှင်းလင်းပွဲနဲ့အတူအိုင်လိုနိုင်ငံတကာအလုသမားဖွဲ့ကအစည်းအခမ်းစာကိုမတ်လ19ရက်နေ့ကထုတ်ပြန်ပါတယ်။အတ္တမခိုင်းစင်မှုကရတဲ့တရားမဝင်အကျိုးများအားလုံးရဲ့၄ပုံ၃ပုံဟာဆိုရင်လိန်လုပ်ငန်းအမျက်ထုတ်မှုတွေဖြစ်တယ်လို့အိုင်လိုအစည်းအခမ်းစာကထောက်ပြပါတယ်။အဓမ္မခိုင်းစေမှုတွေဟာဆိုရင်ရွှေပြောင်းလုံသားတွေအင်ကိုငွေပြန်ပို့နိုင်မှုဆုံးရှုံးစေတယ်လို့တရားဝင်လုံသားတွေရဲ့အလို့အကန့်အခွင့်အလမ်းတွေလည်းဆုံးရှုံးစေကြောင်းနောက်အခွင့်ရှောင်ရှားနိုင်ရေးအတွက်ရာဇဝတ်သားတွေကိုလည်းနောက်ွယ်ကနေပါဝင်ခွင့်ပြုထားတယ်လို့အစင်ခန်းစားကထောက်ပြပါတယ်။ Federico Blanco ကတော့ ILO ရဲ့အကြီးတန်းသုတေသနမှုဖြစ်ပါတယ်
။ The headline result is that the total annual
အဓိကရလဒ်ကတော့အဓမ္မလုံအားပေးခိုင်းစေမှုကနေနှစ်စဉ်တရားမဝင်အကျိုးအမြတ်စုစုပေါင်းဟာဆိုရင်တစ်နှစ်ကိုဒေါ်လာ236ဘီလီယံပမာဏအထိအံဩဘွယ်ရရှိနေတာပဲဖြစ်ပါတယ်။ဒီပမာဏဟာဆိုရင်အဓမ္မစိတ်ခိုင်းခံရသူတဦးထံကနေတစ်နှစ်ကိုပြန်မြဒေါ်လာ1000လောက်တရားမဝင်အမြတ်ထွက်နေတယ်ဆိုတာပဲဖြစ်ပါတယ်။ဒီအကျိုးအမြတ်တွေဟာဆိုရင်အာဓမလိုအားပေးခိုင်းစီမှုတည်ရှိနေရခြင်းရဲ့အဓိကအချက်ဖြစ်ပါတယ်။အာဓမစေခိုင်းမှုရာဇဝတ်မှုတွေကိုကျူးလွန်ကြတာတွေရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဒီအကျိုးအမြတ်တွေကအလွန်ကြီးမားပါတယ်
။အာဓမခိုင်းစီမှုဟာဆိုးရွားလာတဲ့စီးပွားရေးဆိုင်ရာတည်ရောက်မှုအဖြစ်ဥရောပပါလီမန်ကဂျာမနီလွှတ်တော်အမှဘန်လန့်ချ်ကအစည်းအခမ်းစာထုတ်ပြန်တဲ့အခမ်းအနားတွင်မှပြောပါတယ်။အာဓမခိုင်းစီမှုတွေကနေရတဲ့ဒေါ်လာဘီလီယံရာချီတဲ့အကျိုးအမြတ်တွေကလက်တွေအလုံးလုံးနေကြတဲ့သူတွေနောက်နိုင်ငံတွေအတွက်ဝင်ငွေဖြစ်မလာတာကြောင့်ဒါဟာစီးပွားရေးအတွက်ဆိုးရွားတဲ့တက်ရောက်မှုဖြစ်တယ်လို့သူကပြောဆိုတာပါ ILO နိုင်ငံတကာလုံသမားဖွဲ့ကြီးရဲ့အလုတ်ကဲ့ခြေအနေနဲ့ဒန်းတူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနျူလာတိုမီကတော့အခုလိုပြောပါတယ်
This is the equivalent of the
ဒီပမာဏဟာဆိုရင်လက်ဗီးယားခရိုအေးရှားတို့လိုနိုင်ငံတွေရဲ့ပြည်ရင်းအသင်းတင်ထုတ်လုပ်မှု GDP နဲ့ညီမျှပါတယ် Microsoft ဒါမှမဟုတ်လဲ Samsung တို့လို AM နီးပညာကုမ္ပဏီကြီးတွေရဲ့ဝင်ငွေထက်လည်းများပါတယ်မယုံကြည်နိုင်စရာဒီကိန်းဂဏန်းတွေရဲ့နောက်ွယ်မှာလူတွေရဲ့အတ္တိဒုက္ခတွေရှိနေပါတယ်ဆန္ဒမပါပဲလုံနေရတဲ့အလုပ်တွေကနေမလွတ်မြောက်နိုင်ပဲအနိုင်ထက်ပြုအချက်ကန်ခံနေရတဲ့ဖိနှိပ်မှုတန်တရာမှာပိတ်မိနေတဲ့သူတွေရှိပါတယ်
လုံသားဝန်ထမ်းတွေရဲ့ဆန္ဒမပါဘဲခိုင်းစေမှုတွေပြစ်ဒဏ်ခတ်တာမျိုးချင်းချောက်တာမျိုးနဲ့အတင့်အကျပ်ခိုင်းစေမှုတွေကိုအထမခိုင်းစေမှုအဖြစ် ILO ကသတ်မှတ်ထားတာပါ2021ခုနှစ်အတွင်းလူပေါင်း 29.6 တန်းလောက်ဟာအတင့်အထမခိုင်းစေခံခဲ့ရတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ဒီမတိုင်ခင်9နှစ်ကအရေးအတွက်ထက်30ရာခိုင်နှုန်းမြင့်တက်လာတာဖြစ်ကြောင်းအစိုးရခန်းစားကထောက်ပြပါတယ်အတင်းအဓမ္မခိုင်းစေခံရမှုအလုံးရဲ့ထဝက်ကြောဟာဆိုရင်အာရှပစိဖိတ်ဒေသမှာဖြစ်ပြီးအာဖရိကအမေရိကနဲ့ဥရောပဗဟိုအာရှဒေသတို့မှာလည်း73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းအတွင်ရှိတယ်လို့ ILO ကဖော်ပြပါတယ် ILO ရဲ့အလို့အကန့်ခြေအနေနဲ့နန်းတူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနူလာတိုမီကတော့အဓမ္မခိုင်းစေမှုပုံစံတွေအကြောင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
One of the most common
အာရမခိုင်းစင်မှုမှာအများစုအချက်ကင်တဲ့ပုံစံတစ်မျိုးကတော့လုခလာစာကိုအကွက်ကြကြရွေချက်ရှိရှိထုတ်မပေးဘဲနဲ့ထိန်းထားတာမျိုးဖြစ်ပါတယ်။တစ်ခါတည်းမှာရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာထိပါနှောက်ချက်အချင်းချောက်ခံရတာမျိုးအခြေခံလိုအပ်ချက်တွေအဖြတ်တောက်ခံရတာမျိုးတွေကိုလည်းလုပ်ကြပါတယ်။
ကဘာတလောအတ္တမခိုင်းစေခရသူတွေရဲ့၄ပုံ၃ပုံကျော်ဟာဆိုရင်လိန်လုပ်ငန်းတွေနဲ့အမျက်ထုတ်ခံရတာဖြစ်ပြီးအတ္တမခိုင်းစေမှုတွေကနေရတဲ့ဝင်ငွေရဲ့၄ပုံ၃ပုံထိရှိပြီးဒေါ်လာ183ဘီလီယံနီးပါးရှိကြောင်း ILO အစင်ခန်းစားကထောက်ပြပါတယ်။ဒါဆိုရင်လိန်လုပ်ငန်းကနေအကျိုးအမြတ်များများရနေတဲ့လက္ခဏာဖြစ်တယ်လို့လည်းဖော်ပြပါတယ်။2021ခုနှစ်အတွင်းလိန်လုပ်ငန်းတွေမှာအတ္တမခိုင်းစေခံရတဲ့အခြေအနေနဲ့ကြုံရသူ 6.3 သန်းလောက်ရှိပြီးဒီထဲက80ရာခိုင်နှုန်းနီးပါးကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်တယ်လို့ ILO ကပြောပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်က25ရာခိုင်နှုန်းပါဝင်တယ်လို့လည်းပြောပါတယ်။ ILO ရဲ့ကြီးတန်းသုတေသနမှူး Federico Blanco ကအခုလိုပြောပါတယ
်။ One key finding of the report
အစည်းအဝေးခန်းစားမှာတွေ့ရှိရတဲ့အဓိကအချက်တစ်ခုကတော့အာဓမ္မစေခိုင်းမှုတွေကနေရတဲ့တရားမဝင်အကျိုးအမြတ်တွေဟာဆိုရင်အာဓမ္မလိုအားပေးခိုင်းစေမှုထက် အခချင်းငွေယူတဲ့လိန်လုပ်ငန်းမှာအာဓမခိုင်းစဉ်အများထုံးမှုတွေကနေရရှိတာကအများစုဖြစ်နေတဲ့အချက်ပါအာဓမစိတ်ခိုင်းခံရသူအားလုံးထဲမှာအခချင်းငွေယူလိန်လုပ်ငန်းမှာအာဓမခိုင်းစဉ်အများထုံးခံရသူက28ရာခိုင်နှုန်းသာရှိပေမဲ့အာဓမစိတ်ခိုင်းခံရမှုကနေရတဲ့တရားမဝင်အကျိုးအမြတ်ရဲ့83ရာခိုင်နှုန်းကိုအဲ့ဒီကန္တာကရရှိနေတာဖြစ်ပြီးတစ်နှစ်ကိုဒေါ်လာ183ဘီလီယံအထိရှိတဲ့သဘောဖြစ်ပါတယ်
အာဓမခိုင်းစီခံရမှုတွေအတွင်းကုန်ထုတ်လုပ်ငန်းတွေကဒုတိယအများဆုံးဖြစ်ပြီးအဲ့ဒီကနေဒေါ်လာ35ဘီလီယံရရှိနေပြီးဝန်ဆောင်မှုကဏ္ဍကဒေါ်လာ27ဘီလီယံစိုက်ပျိုးရေးကဏ္ဍကဒေါ်လာ5ဘီလီယံနဲ့အင်အကူကဏ္ဍကနေဒေါ်လာ 1.6 ဘီလီယံအသီးသီးရကြတယ်လို့ကုလသမဂ္ဂအလုပ်သမားရေးရာအေဂျင်စီကပြောပါတယ်
မတင်ဂီတိုင်းစူးစီးတင်ပြပေးခဲ့တဲ့စီဝါရေးခန္ဓာပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ပိတ်ဆပကြီးအကြောင်းကိုတင်ပြပေးထားပါတယ် Quilting လို့ခေါ်တဲ့ပိတ်ဆကိုဖောင်းကျွဖြစ်အောင်လို့ချုပ်တဲ့နည်းတွေက One Block Wonder နည်းနဲ့ပိတ်ဆပကြီးဖန်တီးနိုင်တဲ့အကြောင်းပိတ်ဆပကြီးတွေကိုဖန်တီးထားတဲ့မနီလာမြို့နယ်မဆုမျက်မုံဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့လူမှုရှုခင်းမှာတင်ပြထားတာရှူဇာနာစင်ပါရှင်
ဘာပဲလုပ်လို့ဒီဘလောက်ပဲခက်ခဲပါစေဆွဲမလျှော့ပဲစ조사ရင်စိတ်ကျဉ်တတ်စရာရလက်ရလာပါသေးကြတယ်လို့ဒီပိဿတွေနဲ့ပချီကားဖြစ်အောင်ဖန်တီးခဲ့သူကပြောပါတယ်ပိဿတွေကိုဖောင်းကျွဖြစ်အောင်ချုပ်တဲ့ quilting နီးမှာမှာ one block wonder ဆိုတဲ့နီးကိုသုံးပြီးတော့မှမန္တလေးမြို့ကပိဿပချီကားဖန်တီးခဲ့တာပါစင်တူပိဿတွေကိုအလွှာတွေဖြစ်အောင်ထပ်ထားတဲ့ဒီပိဿအလွှာတွေကို trick အပိုင်းတွေဖြစ်အောင်ဖြတ်ထားတဲ့အိတ်ထရီကပိုင်းလေးတွေကိုမှဆက်တကံဖြစ်အောင်လို့ချုပ်ပြီးတော့လိုချင်တဲ့ဒီဇိုင်းပုံဖော်ရတာမျိုးသိမ့်လက်ဝင်သလိုအချိန်လည်းအများကြီးကုန်ပါတယ်။ဒါကြောင့်မို့လို့ဒီ One Block Wonder နီးနဲ့ပိတ်ဆပကြီးကဖြစ်အောင်လို့ဘလောက်စိတ်ရှည်ရှည်နဲ့ဒီဖန်တီးခဲ့ရတယ်လဲဆိုတာမန္တလေးမျိုးကိုမေးကြည့်ပြပါရစေ။
ပိတ်ဆပကြီးကဖြစ်လာအောင်အမဘလောက်အချိန်ပေးရလဲဆိုတဲ့အခါကျတော့2လအချိန်ပေးရတယ်။2လအချိန်ပေးရတယ်ဆိုတာအမကတနေ့ကို4နာရီပဲလုပ်တယ်။ဒီနိုင်ထဲလဲကြော်လို့လို့မရဘာကြောင့်လဲဆိုတော့ तू อ่ะဒီအယောင်လေးကလည်းအယမ်းများတယ်နောက်ပြီးတော့နောက်တစ်ချက်ကလည်းဒီပန်းနေကလည်းဒီဘာခေါ်လဲဆိုတော့မျက်လုံးကိုလေအယမ်းအားဆိုင်ရတယ်အားဆိုင်ရတဲ့အခါကျတော့အမအဲ့မှာ၄နာရီကြော်ရင်လုံးဝမလုပ်တော့ဘူးအဲ့လိုနဲ့ထားလိုက်တော့၄နာရီဆိုတော့ရက်ပေါင်း60မှာဆိုတော့နာရီပေါင်း240ပေါ့အဲ့လိုလုပ်ခဲ့ရတယ်အဲ့ဒါအပီးစီးပေါ့လေအားလုံးကိုေးလုပ်ပြီးတဲ့အထိဒီအခြေကားတစ်ချက်လုံးပြီးသွားတဲ့အထိပေါ့လေ
ဒီ quilt လို့ခေါ်ရပေါ့နော်အခုအမလုပ်တဲ့ဒီပိတ်ဖောင်းကျွားချုပ်တဲ့နီးတွေထဲမှာမှာအခုဒီအမလုပ်တဲ့ one block wonder ဆိုတဲ့နီးရကြတော့ပိတ်ဆတွေကိုဖျက်ရတယ်ဆက်ရတယ်ချုပ်ရတယ်အဲ့တော့ပတိကားတစ်ချက်ဖြစ်လာအောင်လည်းပုံဖော်ပြီးတော့မှဟိုဒီဇိုင်းထွင်ရတယ်ဆိုတော့သိလက်ဝင်တယ်လို့ပေါ့နော်ဒီအချိန်လဲဟိုတော်တော်လေးကုန်ပါတယ်ဆိုတော့တော်တော်လေးစိတ်ရှည်ပြီးတော့အာရုံစိုက်ရမယ်ထင်ပါတယ်ဆိုတော့ဒီတော်ယုံပေါ့နော်ဇွဲမရှိဘူးဆိုရင်ကောဒီလိုမျိုးရလက်ကောင်းကောင်းထွက်လာနိုင်ဖို့ရောဖြစ်နိုင်ပါမလားမ
မရဘူးညီမလုံးဝမရအောင်အဲ့ဒါအမပြောရဲတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ तू ကဒီထဲကိုအယမ်းကိုအာယုံဆိုက်ရတယ်။အမားတို့ကဒီဖြတ်ပြီးပြီဆိုလို့ရှိရင်ဒီဆက်တဲ့အခါကျလို့ရှိရင်အမားတို့ free ဆိုရဲခေါ်တဲ့ဒီဟိုပေါ့ဂုံးဆောင်ပေါ့နော်ဂုံးဆောင်အဲ့လိုဂုံးဆောင်မှာတိုင်နေရာမှာကတ်ထားရတယ်။ကတ်ထားပြီးတော့မှအဲ့ဒီပုံမှာအမကစီရတာ။စီပြီးတဲ့အချိန်ကျတော့မှအမအဲ့မှာတစ်ခုစီလိုက်တစ်ခါအဝေးကိုပြေးကြည့်လိုက်တစ်ခုစီလိုက်အဝေးကိုပြေးကြည့်လိုက်။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့လိုမကြည့်လို့ရှိရင်အမဒီစီထားတဲ့ဥစ္စာတွေဒီပုံရိပ်မပေါ်အဲ့လိုလုပ်ရတယ်။လုပ်ပြီးတော့မှအဲ့တော့မှနောက်ဆုံးအားလုံးဒီတစ်ခုလုံးပြီးပြီဆိုတော့မှကိုကအဝေးကနေကြည့်တယ်ကြည့်ပြီးဘယ်နေရာမှာအယောင်လေးကโอเคနေလဲမโอเคဘူးလား။မှအယောင်ထက်နေတာလေးရှိလား။အားလုံးကိုပြန်ရတယ်။နောက်ဆုံးပိတ်ပေါ့နော်။ပြင်ပြီးတဲ့အချိန်ကျတော့မှအမချုပ်ရတယ်။အဲ့တော့မှတစ်ခုချင်းကိုဆွဲချပြီးတော့ချုပ်ရတယ်။တော်ယုံဆိုရင်လည်းလုံးဝမရနိုင်ဘူးမှပြောရဲတယ်။
ဒီလိုလောက်ရတဲ့အခါမှာပေါ့နော်ဒီစိတ်ရဲ့ဒီတည်ငြိမ်မှုဘိုင်းဆိုင်ရာနဲ့လည်းမေးချင်ပါတယ်ဆိုတော့ဒီလိုမျိုးဖန်တီးတာကကိုယ့်ရဲ့စိတ်ပိုင်းဆိုင်ရာတည်ငြိမ်မှုရအောင်ကိုဘလောက်ထိအထောက်အကူဖြစ်တယ်လို့ပြောလို့ရထိုင်လဲမှာ
ဟောအထောက်အကူအရန်ဖြစ်တယ်ညီမအထောက်အကူအရန်ဖြစ်တယ်ဆိုတာဘာလဲဆိုတော့အမတို့ကဒီအမကဒီဆက်လိုက်တဲ့အချိန်တွင်းမှာဒီဟာကိုပဲအာယုံထားနေတဲ့အခါကျတော့ဒီကျန်တဲ့ဒီဘေးဘဝင်းညင်မှာစကားပြောတန်းဘာညာအဲ့ဒါတွေကိုအမလုံးဝမသိတော့ဘူးဟိုပြောရမယ်ဆိုလို့ရှိရင်တော့ဒီအမတို့စိတ်ရဲ့တမာတိပေါ့လုံးဝဒီသေးကိုဝင်ပြီးတော့ကိုပဲနေရတယ်။နေရတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုအဲ့လိုဝင်ထားတဲ့အတွက်ကိုဒီဆက်တဲ့နေရာဒီမှာလဲစိတ်ပြန့်လွင့်မှုမရှိတဲ့အခါကျတော့အားလုံးကတစ်ချက်တည်းမှာအကုန်ဝင်တယ်။မမှားတယ်ဆိုတာမျိုးအယောင်ထက်တယ်ဆိုတာမျိုးကအင်မတန်နေသွားတယ်။ ဆက်စိတ်ကိုအရန်ဟိုအားပေးတယ်ပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့စိတ်တည်ငြိမ်မှုပေါ့စိတ်တည်ငြိမ်မှုအရန်အားပေးတယ်အခုဒီမှာတစ်ခုမေးချင်တာပေါ့နော်အမအခုလိုမျိုးဒီ
quilting ချုပ်တာအပြင်ကိုပိစာတွေဖြတ်ပြီးတော့မှ set ချုပ်တဲ့ဒီ patchwork နီးရောနောက်ဒီပိစာတွေကိုကတ်ပြီးတော့ချုပ်တဲ့ဒီ applicate နီးရေပေါ့နော်ကျွမ်းကျင်တဲ့သူဖြစ်တဲ့ခါကျတော့အခုလိုမျိုးဒီပိစာပကြီးကဖန်တီးတဲ့ခါမှာဒါတွေကပို့ပြီးတော့အထောက်အကူဖြစ်တဲ့တပန်းသားတယ်လို့ရောပြောလို့ရနိုင်ပါရှင့်
ပြောနိုင်ပါတယ်ညီမဘာဖြစ်လို့လဲဆိုတော့အမကဒီစစောင်းကအမဒီဖက်ရှွတ်ကဲအပလီကိတ်ကဲကွေးတင်းလောက်တာရေဟာဒီအိတ်ချုပ်တာလို့ဘာလို့လောက်ကတော့သူကဒီတာမန်ရိုးရိုးလူတိုင်းချုပ်နိုင်တယ်ပေါ့လေနော်ဒီဥစ္စာကြီးကကြတော့လူတိုင်းမလုံနိုင်ဘူးဘာကြောင့်မလုံနိုင်ဘူးလို့အမပြောလဲဆိုတဲ့ခါကျတော့စစောင်းကလို့နံပါတ်1ဆွဲရှိရမယ်ဆွဲမရှိရင်လုံးဝမရဘူးအဲ့ဒါကအမကပြောတာတခြားကြောင့်မဟုတ တဲ့ခါကျကိုစီလိုက်တဲ့နေရာမှာအတချို့နေရာတွေကကြည့်ရတာတမျိုးကြီးဖြစ်နေတယ်။ဥမာအခုဒီနောက်ဆုံးပိတ်ပြီးသွားတဲ့နေရာဆိုရင်ဒါညီမလည်းပုံနေတွေ့မှာပေါ့နော်။အဲ့ဒီမှာသူကဘာဖြစ်လဲဆိုတော့ဥမာဒီစီပန်းဆိုဒီစီပန်းနေရာအ6လပန်းဆို6လပန်းနေရာမှာသူကရှိကိုနေရမယ်။တကယ်လို့မရှိဘူးဆိုလို့ရှိရင်ဒီဟာပကြီကားလို့ခေါ်လို့မရတော့
Now ထက်ကောအခုလိုမျိုးဒီ1 block 1 day နီးနေပေါ့နော်ဒီလိုပိတ်စားပစီကားတွေထပ်ဖန်ပြီးပို့ရောအစီအစဉ်ရှိလားရှင
့်ရှိပါတယ်ညီမရှိတယ်ရှိလဲရှိတယ်နောက်ပြီးတော့လည်းနောက်တစ်ချက်ကအမားကလည်းဒီပညာကိုထပ်ပြီးတော့ဖြန့်ဝေပေးခြင်းတယ်ဖြန့်ဝေပေးခြင်းတယ်ဆိုတာဟိုတချို့ဝသနာပါတဲ့သူတွေရှိတယ်လေရှိတဲ့အခါကျတော့အမားကဒီဟာကိုအဓိကတော့ဒီအမားနီးပညာပေါ့နီးပညာကိုပဲအဓိကပေးမယ်ဟာလားဥမာပိတ်စားကိုဘယ်လိုယူလဲဘယ်လိုဖြတ်တယ်နောက်ပြီးရင်ဘယ်လိုဆက်တယ်အဲ့လောက်ပဲအမားအသင်ပေးလို့ရတာအသေးစိတ်ကိုအမကတော့တင်လို့မရအသေးစိတ်တင်တာကြတော့တကယ်ကိုသူ့ကိုလက်တွေ့တင်မှရမယ်ဗမာပြည်မှာလည်းဒီဝါသနာပါတဲ့သူတွေရှိတာပေါ့နော်ဝါသနာပါတဲ့သူတွေကတော့သူတို့ကတော့ဒီစောစောကလို့ကပက်ရှော့တင်နဲ့ပတ်သက်လို့သူတို့စောင်းနေချုပ်ကြမယ်မတရားထိုင်ခင်းနေချုပ်ကြမယ်ဟာလားအဲနောက်ပြီးတော့နောက်တစ်ချက်ကဒီနယံချိတ်တောင်တိတ်အမမတွေ့ရဘူးပေါ့လေနော်ဆိုတော့အဓိကအမတို့ကတော့ဒီဟာတွေကနယံချိတ်ဆိုတော့အဲ့ဒါကြောင့်မို့လို့အမကလည်းဒီဟာကိုအယံကိုလှုပ်ချင်တယ်လှုပ်ချင်တယ်ဆိုတာဘာလဲဆိုတော့ဒီကိုယ့်မြန်မာလူမျိုးတွေမှာလည်းဟာဒီဟာကိုလှုပ်ချင်တဲ့သူရှိတာပဲဝါသနာတရားနဲ့တရားမတူကြဘူးပေါ့လေเนาะညီမရယ်ဆိုတော့အဲ့လိုရှိတာကိုအမအနေနဲ့အမဒါကိုပြန်ဖြန့်ပေးခြင်းနဲ့ဒီဘာမပြီးအတွက်ကိုပေါ့လေเนาะဒါကြောင့်မို့လို့အမကစနေတကြားကိုတင်ယူပြီးတော့ကိုကိုယ်တိုင်အရင်ကျွမ်းကျင်အောင်လုပ်ပြီးမှသူတို့ကိုအတင်မှုအတွက်ကိုအမကလုပ်
အဲ့နောက်ဆုံးကိုပေါ့နော်နောက်ဆုံးနေနေမေးချင်တာတော့ဒီလိုမျိုးအမအခုဒီပိဿပတိကဖန်တီးခဲ့တဲ့လိုမျိုး1 block 1 day နီးနဲ့ဟိုပိဿပတိကဖန်တီးခြင်းတဲ့လူတွေရောဘယ်လိုမျိုးအကြံပေးချင်ပါလဲရှင့
်အဓိကတော့ဇွဲရှိဖို့လိုတယ်အဲ့ဒါလေးတော့အကြံပေးချင်တယ်ဇွဲမရှိရင်တော့လုံးလို့မရအောင်ညီမဆိုတော့တကယ်လို့ဒီဟာကိုလုံးမယ်လို့အာဆုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်ဒီပြီးဆုံးအောင်ဒီလုံးနိုင်မဲ့ဇွဲကအရန်ကိုလိုအပ်တယ်အဲဘလို့ဖြစ်စေခြင်းလဲဆိုအခုအမတ်ဒီပကြီကားကိုလုပ်တဲ့ယူရချက်ကလည်းအဓိကကဒီဟာလားဘာခေါ်လဲဆိုတော့သူတို့ဒီအနောက်နိုင်ငံတွေမှာမှလုံနိုင်တာမဟုတ်ဘူးအမတို့နိုင်ငံတွေမှာလည်းလုံနိုင်တယ်ဆိုတဲ့ဟာကိုလည်းအမပြခြင်းတယ
်ပိဿတွေနဲ့ပကြီကားဖန်တီးသူမန္တီလာမျိုးဖြစ်ပါရဲ့ရှင်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အာယုံစူးစိုက်ဖန်တီးရတာမျိုးဖြစ်လို့စိတ်ဖြစ်စည်းနေသူတွေစိတ်ပင်ပန်းနေသူတွေအတွက်ကိုအများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါရဲ့ရှင်ကျွန်မစင်မြတ်ပါပါ
မဆုမြတ်မောတင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရစေးရေးအရေးပေါ်လိုအပ်နေတယ်လို့ကုလသမဂ္ဂထရီတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ပဲပြောပါတယ်ကုလသမဂ္ဂကပေးမဲ့အကူအညီတွေပို့မှုဝင်ရောက်ခွင့်ရရေးဆက်လက်တွန်းအားမှာပြီးသွားမှာဖြစ်တယ်လို့လည်းသူကပြောထားပါသေးတယ်။မြန်မာနိုင်ငံမှာအထူးထူးရွေးကောက်ပွဲကျင်းပမယ်ဆိုရင်လုပ်လို့ရနိုင်တဲ့နေရာတွေမှာပဲအပိုင်းခွဲပြီးကျင်းပသွားမယ်လို့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရုရှားသတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာပြောသွားပါတယ်။ဒါ့အပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုအာဏာလွှဲပြီး6လအတွင်းရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့လည်းအရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်တွေကိုဘယ်အချိန်မှရုပ်သိမ်းမယ်ဆိုတဲ့အပိုင်းနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောဆိုသွားတာကိုမတွေ့ရပါဘူး။ဆရာနာသိမှုကြောင့်မတည်ငြိမ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံကလူသားချင်းစာနာမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုဒီကနေ့ပဲစတင်ပေးခဲ့ပါတယ်။ဒီရှေ့ပြေးအကူအညီတွေကိုထိုင်းမြန်မာနယ်စပ်ဖြစ်တဲ့မဲဆောက်မြို့နဲ့မြရီမြို့ကနေတဆင့်ဖန်အံမြို့မှာကော့ဂရီမြို့နယ်တို့ကိုနေရာ၃ခုကိုပေးခဲ့တာလည်းဖြစ်ပါတယ်။ပ
ီးခဲ့တဲ့ဘက်ကအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်အနီးမှာရိုဟင်ဂျာ150လောက်လိုက်ပါလာတဲ့တပ်သားတွေမှောက်သွားတာမှာအနည်းဆုံးလူ9ဦးရဲ့ရုပ်အလောင်းတွေကိုဆေးဦးရရှိတယ်လို့ကုလသမဂ္ဂကအရာရှိတွေကဒီကနေ့ပဲပြောပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joel K နဲ့ Tion Wan ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမာပြေးပြားဝေးကွာလို့လိုရာဆန္ဒတွေပြကြပါစေရှင်
This program has come to you from the